ထိုင်းနိုင်ငံဖက်စီခန္ဓာရဲကိုဝင်းစောထွန်းသတင်းကိုဒီမိသားစုအများဘယ်လိုမျိုးသိရှိထားလဲရှင့
်ကျွန်တော်တို့ဒီ TV မှာကြည့်တယ်ရေဒီယိုကနားထောင်တယ်ဟာလားတော့တောင်ကျောင်းမှာဗီဒီယိုနိုင်ငံသားနှုတ်ကိုတတ်တယ်တတ်တဲ့အချိန်မှာဖန်ခံထားအဲ့လောက်ပဲသိရပါ
ကိုဝင်းစောထွန်းနဲ့ရောဘယ်အချိန်ဒီကိုဆက်သွယ်ရခဲ့လဲသတင်းချင်းနေရောဘယ်လိုမျိုးတွေသိရှိထားလဲရှင့်
ကျွန်တော်အသားနေရတော့ကျွန်တော်တို့ကဒီအိမ်ကနေထွက်သွားပြီးတဲ့ကားဂိတ်မှာပဲကျွန်တော်နောက်ဆုံးအချိန်ဒီအထိသားကိုလိုက်ပို့တဲ့အချိန်ဒီပဲကျွန်တော်တို့ဆက်သွယ်လို့ရပါတယ်နောက်ဆုံးထိုင်းနိုင်ငံရောက်တဲ့အချိန်မှာသားအလုံးလုံးနေပြီးပြေးပြေးမကြောင်ကြနဲ့ဘာညာဆိုတာကျွန်တော်တို့ရှိဘူးလဲမလာခဲ့ပါဘူးပုံပြမဆက်ပါဘူ
းဒီကိုဝင်းစောထွန်းအမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကလည်းကူညီနေတယ်ပေါ့နော်ဒါစုကိုဆက်သွယ်ပြောဆိုတာမျိုးတွေရှိနေလားဒီအမှုနဲ့ပတ်သက်ပြီးတော့ရင်ဆိုင်နေရတဲ့အခြေအနေရောဘယ်လိုမျိုးနားလည်ထားလဲရှင
်မရှိပါဘူးခင်ဗျာဘယ်ဌာနမှမရှိပါဘူးကျွန်တော်တို့နားလည်ထားလောက်လောက်ကတော့အခြေအနေရရကိုလေ့လာသုံးသပ်တဲ့လောက်ကတော့ကျွန်တော်သားမပါဘူးလို့အလုံးသူကပြောနေကြရတယ်ပါတယ်မပါဘူးဆိုတော့တရားဥပဒေကတရားလမ်းကြောင်းပေါ်ပါပဲမူတည်မှာပေါ့လေကျွန်တော်တို့ကလည်းမပါပါသေးပဲတော့အမှန်တရားတိုင်းမဖြစ်ပါစေလို့ကြောင်းတာပေါ့အမှန်တရားတိုင်းဖြစ်လို့လည်းကျွန်တော်တို့ကမပါပါသေးနဲ့ကြောင်းလို့လည်းမရပါဘူ
းအမှုအတွက်ကောဒီမိသားစုကရောဘာတွေလိုက်လို့ဖို့ရောပြင်ဆင်ထားလဲရှင
်ကျွန်တော်တို့ကတော့အခုလုံးလုံးစေလိုက်လို့ဖို့ဘာမှပြင်ဆင်ထားခြင်းမရှိသေးပါဘူးအဆက်တွေတဲ့ဌာနတွေကိုကျွန်တော်တို့ကဟိုသူတို့တောင်းတဲ့အကူအညီပံ့ပိုးမှုတွေလိုချင်တယ်ဆိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့တခုပဲရှိပါတယ်ကျွန်တော်တို့ကကိုယ်တိုင်လက်ထိလက်ရောက်သွားဖို့လာဖို့စားလို့ငွေချင်းတွေကကျွန်တော်တို့မှမရှိပါဘူးခင်ဗျာ
မိသားစုအနေနဲ့ရောအကူအညီတောင်းခံဖို့ရောရှိလားရှင
်ကျွန်တော်တို့ကတော့အကူအညီတောင်းခံနေတာပေါ့တတ်နိုင်တဲ့အဖွဲ့အစည်းထိရောက်တဲ့အဖွဲ့အစည်းများကနေပြီးတော့ကျွန်တော်သားလေးရဲ့လွတ်မြောက်ရေးကျွန်တော်သားပြန်လာနိုင်ရေးအတွက်အကူအညီပေးပါလို့ကျွန်တော်အသနာခံပါတယ်တောင်းဆိုပါတယ
်ဒီမိသားစုဝင်တွေကိုထိုင်းနိုင်ငံတီခေါ်ဆောင်ပေးဖို့တောင်းဆိုနေရရှိရရှင်ထိုင်းနိုင်ငံအောင်များသွားဖို့များအကူအညီပေးဖို့များကမ်းလှမ်းမှုတွေရှိနေလားရှင
်ပြပါဦးခင်ဗျာဘယ်အဖွဲ့အစည်းဘယ်လူအောင်မှကျွန်တော်တို့ကမ်းလှမ်းမှုမရှိသေးပါဘူးတကယ်လို့များရှိရင်တော့ကျွန်တော်တိုင်းတဲ့အလုံးကျေးဇူးပေါ့ဗျာကျွန်တော်သွားကြပါတယ်သိလဲသိခြင်းနဲ့မြင်လဲမြင်ခြင်းနဲ့ကျွန်တော်သားလေးကိုအနည်းကလေ့လာခြင်းနဲ့တို့ညာလဲကိုနီးကိုဟန်နဲ့ကိုသွားမယ်ဆိုရင်ကျွန်တော်တို့မှပြောလဲမရောက်နိုင်ပါဘူးခင်ဗျာ
တရားခံအဖြစ်ဖမ်းဆီးခံရတဲ့ကိုဝင်းစောထွန်းတို့ကဒီတခြားလူတွေရဲ့တရားခံအဖြစ်ဖမ်းနေရတယ်လို့လည်းသုံးသပ်ကြရရှင်ဒီမိသားစုဝင်တယောက်အနေနဲ့ရောကိုသားသမီးဒီလိုမျိုးအမှုရင်ဆိုင်နေရတဲ့အခြေအနေရောဘယ်လိုမျိုးပြောချင်လဲရှင
်ဟုတ်ကဲ့ဒီလိုမဟုတ်မတရားသူများပြောသလိုဖြစ်တဲ့ဆိုရင်တော့ကျွန်တော်မခံချင်ပါဘူးခင်ဗျာအမှန်ဘူးဆိုရင်တော့ကျွန်တော်ကတော့ပြန်လဲလို့ကျွန်တော်ဟိုဘိုးထီးပဘကူလာသမဂါရှိကျွန်တော်ပြန်တရားစွဲချင်ပါတယ်ခင်ဗျာဒါကျွန်တော်ရဲ့ဆန္ဒပါဟိုသူတော်ကောင်းသူများလောင်းနေမြစ်တာပို့သားသားတဲ့မြစ်တာဟုံရောက်မဲ့ကျွန်တော်သားလေးလွတ်မြောက်မဲ့လို့ထင်ပါတယ်အများပြည်သူကလည်းကဘာကလည်းကျွန်တော်သားလေးဖြစ်နိုင်ဘူးလို့ဝေဖန်သုံးသပ်နေကြပါတယ်ဒီဝေနုနုငငယ်နဲ့ဒီမိမကြီးတယောက်ကိုသတ်ဖို့ဒီလူကြီးတယောက်ကိုသတ်ဖို့လွယ်ပါဘူးခင်ဗျာ
ပေါင်းသင်းအနေနဲ့နေထိုင်မှုပုံစံကိုလည်းပြောပြပေးပါလားရှင
်ဟုတ်ကဲ့ကျွန်တော်သားလေးကအရင်စိုင်းနဲ့ပတ်သက်လို့တော့သူကကာရီတာအမတန်ကောင်းပါတယ်ပေါင်းသင်းကိုခင်တယ်ဘောလုံးကန်တဲ့ဝါသနာပဲသူကအတိတ်ကသူ့မှာဆွဲဆွဲမြဲမြဲပဲကျန်တာတော့သူ့မှာဘာမှမရှိဘူးဂီတာတိမဲ့သူချင်းဆူမဲ့အဲ့ဒီအနုပညာဗီဇလေးတော့သူ့မှာရှိပါတယ်ညမိုးလေရန်နဲ့အော်လေဟစ်တဲ့တက်စံလည်းမရှင်းရပါဘူးခင်ဗျာ
ကိုဝင်းစော်တွန်းနဲ့ပတ်သက်ပြီးတော့မိသားစုတွေနဲ့ဘလောက်ဒီစိုးရင်ပူပန်နေလဲဆိုတာလည်းပြောပြပေးပါဦးရှင
်ကျွန်တော်တို့မိသားစုထဲမှာဆိုလို့ရှိရင်တော့ကျွန်တော်သားအငယ်ဆုံးပေါ့လေသူ့အမေကဆိုရင်တော့အချစ်ဆုံးပေါ့ဗျာအဲ့ရတဲ့မှာဆိုဘုံဘုံလေးနဲ့ပိန်သွားလိုက်တာမှလေလက်တဝါးစားလောက်ပဲရှိတော့မကြရင်ကျွန်တော်မိမသွေးကြမှာကိုကျွန်တော်စိုးရင်နေရပါတယ်
အခုလိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းကျေးဇူးတင်ပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်ပေးပါလို့ပြန်လဲလို့ကျွန်တော်ကိုကြီးတောင်းရင်ပါတယ်